ကဝေးရေးဝန်ကြီးဌာနရဲ့လုံခြုံရေးအကြောင်းပြချက်နဲ့နေပြည်တော်ကောင်စီနေပြည်တော်ကလွှဲကြီးကြီးရွာနေလူစုကိုဤပြည်လ30ရင်းနှစ်နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်ထားတာဟာဒေသခံတိုင်းသားတွေပေါ်လူအခွင့်အရေးချိုးဖောက်တာဖြစ်တယ်လို့ပြန်အဖွဲ့အစည်းတွေကရှုံချကန့်ကွက်လိုက်ကြပါတယ်တကယ်လို့မဖြစ်မနေပြောင်းရွှေ့ခိုင်းမယ်ဆိုရင်ဒေသခံတွေအတွက်အထောက်အပံ့တွေလုပ်ပေးဖို့အစိုးရနဲ့တက်မတော်ကိုတောင်းဆိုထားတာပါအသေးစိတ်ကိုမတ်ဆုမွန်ကတင်ပြမှာဖြစ်ပါတယ
်နေပြည်တော်ကောင်စီနယ်မြေဇေယျတိတိမြို့နယ်တွေကခလာရတရင်1-2ကနေကာကွယ်ရေးဝန်ကြီးဌာနရဲ့လုံခြုံရေးအကြောင်းပြချက်နဲ့ကျွဲကြီးကြီးရွာတွေကပြည်သူတွေကိုအခုလာမယ့်ဧပြီလ30ရက်နေ့နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်တာဟာလူခွေချိုးပေါက်တာဖြစ်တယ်ဆိုတာကိုကရားဖွဲ့စည်းတွေဘက်ကကြေညာချက်ထုတ်ပြန်တန်ကွက်တယ်လို့သတင်းစာရှင်းလင်းပွဲလုပ်ပြီးလည်းရှင်းပြခဲ့တဲ့အကြောင်းကရားမျိုးသမီးအစည်းအရုံးရဲ့အထွေထွေတွင်မှုမူဂလိုရီကအခုလိုရှင်းပြပါဗျ။
ဒီစစ်သားဖက်ကိုလည်းပဲပေါ့နော်။တရားဝင်အကြောင်းကြားထားတယ်ပြီးတော့စတိုကဆိုင်ရဆိုင်ရကိုတင်ပေးထားတယ်ပေါ့။အဲ့တော့ဦးမန်စိန်ကြီးလူတော်ဖက်ကိုလည်းကျွန်တော်တို့ခီကထားတာရှိသလိုဆိုင်ရဆိုင်ရကြည့်ကားပါလာကြည့်တယ်အဲ့တော့ကျွန်တော်တို့ကတင်းစွာချင်းမင်းပွဲမလောက်ခင်ကြည့်ချင်းပြောလို့ချင်းဆိုင်ရဆိုင်ရကလည်းတုတ်ပြန်မှုတစုံတရာလည်းဒါမှတော့မရှိဘူးပေါ့နော်ဆရာမနော်အဲ့ဒါကြောင့်မျိုးကျွန်တော်တို့ကတင်းစွာချင်းမင်းပွဲကိုဟိုအရေးပေါ်ပုံစံမျိုးကျွန်တော်တို့လောက်ရချင်းဖြစ်တဲ့
မြေကြီးရောကောင်းစီနေနေဇေယတိတိမြို့နယ်တွေကလွှဲကြီးကြီးရွာနေပြည်သူတွေကိုဘာကြောင့်ပြောင်းရွှေ့ဖို့အမိန့်ထုတ်ရပါသလဲဆိုပြီးနိုင်ငံတော်သမ္မတရုံးကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရနေမြေကြီးရောကောင်းစီတို့ကိုဆက်သွယ်နင်းမြန်းခဲ့ပေမဲ့ဒီမှုနဲ့ပတ်သက်ပြီးစုံစမ်းနေဆဲပဲဖြစ်တယ်လို့ပြောပါတယ်အခုလိုမြေယာသိမ်းခံရပြီးထိခိုက်နစ်နာရသူတွေပြန်လည်စီစစ်သုံးသပ်နိုင်မှုနေပြည်တော်ကောင်စီကနေသိမ်းဆည်းညီများစီစစ်ရေးကော်မတီတွေကိုတက်ဆိုင်ရာမြို့နယ်အလိုက်ရက်ွက်ကျွေးရခရိုင်နေပြည်တော်ဆင့်ဖွဲ့စည်းထားပြီးသိမ်းဆည်းညီများပြန်လည်စုံစမ်းရေးကော်မရှင်အထိတိုင်တန်းအသိပေးအကြောင်းကြားနိုင်တယ်ဆိုတာကိုလည်းနေပြည်တော်ကောင်စီတာဝန်ရှိသူတဦးကပြောပါတယ်ပြောင်းရွှေ့မိထုတ်ပြန်ခြင်းခံရတဲ့လွှဲကြီးကျေးရွာနေပြည်သူတွေဟာတပ်စခန်းမချခင်ကတည်းကအခြေချနေထိုင်ခဲ့သူတွေဖြစ်ပြီးအခုလက်ရှိမှာကိုရာမြေစိုက်ပျိုးရေးနဲ့စားဝတ်နေထိုင်ရေးအခက်အခဲကြုံနေရခြင်းလည်းဖြစ်တယ်ဆိုပြီးကယန်းမျိုးသမီးစီယုံရဲ့ထွေထွေတွင်းမှုမူဂလိုရီယာရှင်းပြပါတယ်
ဒီခဲ့တဲ့1985 1986ကတည်းကဒီအခုလက်ရှိနေထိုင်တဲ့ဒီလွှဲကြီးကျေးရွာနာတဝိုက်ကိုသူတို့ကအရင်ရောက်နေပြီးသားဖြစ်တယ်1996လောက်တုန်းကလည်းပဲစစ်သားရဲ့အလုံးစုံရေးအရာဆိုပြီးတော့တစ်ချိန်တစ်ခါပြောင်းရွှေ့ခြင်းခံခဲ့ရပြီးဒီဒေသခံပြည်သူတွေအဲ့တော့ဒီခဲ့တဲ့ပြောင်းရွှေ့မှုအပေါ်မှာလည်းတစုံတရာမိနာကြီးပေးဆောင်တာလည်းမရှိသလိုကိုနီကိုဟာနဲ့ကိုပဲပြောင်းရွှေ့ခဲ့ရတယ်တိုင်းရင်းသားတော်တော်များများအခုလက်ရှိနေထိုင်နေတဲ့ဒီအိမ်ချင်းမိသားစုတွေအရောဒီချောင်းနဘေးနားပဲပြန်ပြီးတော့ကပ်ပြီးတော့ညီကြတယ်ဆိုတော့အဲ့ဒီအပေါ်မှာကိုကလည်းနောက်ထပ်ဖြစ်အားပြမှုတစုံတရာထပ်ပြီးတော့ရောက်လာတယ်ဆိုတာဒါမျိုးပြန်ကြည့်ချင်းအပြင်စစ်တပ်ကရောက်လာတဲ့အချိန်နဲ့ဒေတာဆောင်ကြည့်သူတွေအဲ့ဒီမှာနေထိုင်တဲ့အချိန်ကိုကျွန်တော်တို့ပြန်ပြီးတော့ချိန်ဆကြည့်လိုက်တော့ဒီပြောင်းရွှေ့ခြင်းနဲ့ပတ်သက်တဲ့တာမထားတဲ့စံချိန်စံနှုန်းခိုက်တီးရီယာဒီပေါ်တော့ဥမာဆိုရင်လူအပ်တဲ့အထောက်ကူဒီကိုပေါ်တော့ပေးဆောင်မှတလည်းလောက်ခိုင်းတော့ပို့ပြီးတော့အချိန်ပြည့်မယ်ဒါမဲ့တေးချတာခုကဒီအတင်အဓမ္မရဲ့ပေါင်း40အတွင်းမှာပြောင်းရွှေ့ပေးဖို့ဆိုတာလူအခွင့်အရေးရှုထောင့်နေပြန်ကြည့်မယ်ဆိုရင်လည်းလုံသွားတော့ပြီးတော့လူအခွင့်အရေးချိုးဖောက်တယ်လို့တော့ဖြစ်တာပေါ့ဟုတ်ကဲ့ပါ
။တွဲကြီးကျေးရွာသူကျေးရွာသားတွေကိုအတင်အဓမ္မပြောင်းရွှေ့ခိုင်းတာကိုအမြန်ဆုံးရုပ်သိမ်းပေးဖို့တက်မတော်နဲ့အစိုးရအဖွဲ့ကိုတောင်းဆိုတိုက်တွန်းနေခြင်းနဲ့တပြိုင်တည်းမှာပဲတကယ်လို့ဒီပြောင်းရွှေ့မှုကိုမဖြစ်မနေပြုလုပ်ရမယ်ဆိုရင်လည်းတွဲကြီးရွာသူရွာသားတွေဆုံးရှုံးနေတာရတဲ့နေရာတွေကိုကာလတန်ဖိုးနဲ့အညီပေးရောဖို့နဲ့သူတို့ရွှေ့ပြောင်းရမယ့်နေရာတွေမှာရေမီစာတင်ကြောင်းနဲ့နေထိုင်စရာတွေတိစောက်ပေးထားဖို့နောက်လူမှုထောက်ပံ့ပူင်ပေးမှုတွေကိုကာလတစ်ခုအထိစီစဉ်ပေးပါလို့အစိုးရအဖွဲ့နဲ့ဌာနဆိုင်ရာတွေတက်လို့ပိုင်းတာဝန်ရှိသူတွေကိုလည်းကရမ်းလူမှုအဖွဲ့အစည်းတွေကတိုက်တွန်းထားတယ်လို့မူဂရိုရီကပြောပါတယ်မြန်မာနိုင်ငံမှာရပ်သားဆိုးရလက်ထပ်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်အတင်းအဓမ္မမြေယာသိမ်းကိစ္စတွေကိုအဆင်ပြေအောင်ဆောင်ရွက်ပေးဖို့မြေယာသိမ်းကိစ္စတွေအထူးဦးစားပေးဖြေရှင်းနေတဲ့အချိန်မှာဥပဒေအရဖြေရှင်းပေးတဲ့အထိမြေယာသိမ်းတာတွေကိုရပ်ဆိုင်ထားဖို့ဆိုပြီးသမ္မတဦးထင်ကျော်ကလည်းလက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ငယ်ဖြစ်ပါတယ်အရင်နေပြည်တော်တိဆောက်စင်တော့ကသိမ်းစီခံရတဲ့မြေစင်းရင်တွေကိုလက်ရှိဆိုးရတဲ့လက်ထပ်မှာတော့တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းစစ်စစ်ပြီးသိမ်းစီခံထားရပြီးတော့ရောကြီးမရရှိသူတွေကိုရောကြီးပေးတာကျေးရွာလိုက်ရှုကြောင်မီနေအိမ်မရရှိသူတွေကိုစီစစ်ပြီးဥပဒေနဲ့အညီလောက်ကင်ပေးနေပါတယ်လို့နေပြည်တော်စီပင်သာယာရေးကော်မတီဘက်ကလည်းပြောဆိုထားပါတယ်ရှင်